အမေရိကန်ရဲ့စီးပွားရေးပိတ်ဆို့တန်းခတ်မှုတွေရှုပ်သိမ်းတော့မှာဖြစ်ပေမဲ့လည်းလက်တလောမြန်မာနိုင်ငံရဲ့စီးပွားရေးဟာဆက်လက်ပြီးလေးလံထိုင်မှိုင်းနေဆဲဖြစ်ပါတယ်။စီးပွားရေးဥမှောအောင်အချိန်ယူလှုပ်ဆောင်အောင်မှာဖြစ်ပေမဲ့အခြေခံကြတဲ့ပြည်ပင်ပြောင်းလဲရေးတွေကိုအစိုးရတက်ကစတင်လှုပ်ဆောင်နေတဲ့အပေါ်မှာတော့နီလမှန်စနစ်မှန်နဲ့တွားကျင်တဲ့လုပ်ငန်းရှင်တွေနဲ့လေးလာသူတွေကတော့အားရစရာတစ်ခုအဖြစ်ကြိုးဆိုကြောင်းပြောဆိုကြပါတယ်။ဗက်ပေါင်းဆောင်ကချွတ်ချုံကြနေတဲ့နိုင်ငံရဲ့စီးပွားရေးကိုဟန်ချက်ညီတောင်းဆီအောင်ပြည်ပင်ပြောင်းလဲရေးလှုပ်ဆောင်မယ်ဆိုရင်စိန်ခေါ်မှုတွေကတော့ဒုနဲ့ဒီပါ။ဘဲကန်နာကနေဘလို့စတင်ကင်တွယ်သွားရမလဲဆိုတာအဖြစ်ရှာဖို့တင်အချိန်တစ်ခုပေးလေးလံနေရစေကာလလည်းဖြစ်ပါတယ်။နိုင်ငံရေးပိုင်းအတွင်ကူးပြောင်းမှုမှာချောမွေ့ခဲ့တဲ့ဆိုပေမဲ့88ရာခိုင်နှုန်းနှိပါအထိခွက်ခွက်လန်အောင်အရှုံးပေါ်နေတဲ့နိုင်ငံသားကုံတွေကြီးအပါဝင်စီးပွားရေးကဏ္ဍကိုတော့နလန်ထူဖို့အတော့ကိုကြကုတ်ကြခဲလှုပ်ဆောင်ရအောင်မှာပါဒီနေ့မှာရေးပေးကြောက်လေယာထုတ်လုပ်မှုထိခိုက်ပြီးနိုင်ငံရဲ့အဓိကပုဂ္ဂိုလ်ဖြစ်တဲ့ဆန်တင်ပို့မှုပါထိခိုက်ကြဆင်းခဲ့ရတာကြောင့်နိုင်ငံရဲ့မက်ခရိုစီးပွားရေးတစ်ခုလုံးကိုတည်ငြိမ်မှုရရှိအောင်ပြန်လုပ်ရမယ့်အခြေအနေဆက်ရောက်နေပါတယ်အင်ချမ်းကြီးဆောက်လူကြီးကစားလို့အယောင်းဝယ်ဈေးကွက်အားလုံးနေပါလေးလံထိုင်းမှိုင်းနေတဲ့အခြေအနေကိုရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းကအခုလိုရှင်းပြပါတယ
်။ဟုတ်လို့မကောင်းကြဘူးဆရာ။ဘာမှတော့အင်ချမ်းကြီးလေးဖြစ်တယ်။အင်ချမ်းကြီးကနေဆောက်လူကြီးဖြစ်တယ်။ဆောက်လူကြီးပြီးတော့ဒီခုကျတော့ကျန်တဲ့ကုန်သွယ်မှုပါညာလေးဖြစ်တာပေါ့နော်။အခုကျွန်တော်တို့ကဒီဘက်ရောင်းတဲ့ကုန်သွယ်မှုဆိုတဲ့ဆန်သဘာလို့ပြောလို့ပဲလို့ဆိုပဲရတဲ့တခါဆက်ဖြစ်တယ်ပေါ့နော်။တခါတခြားကုန်သွယ်မှုလည်းမကောင်းကြဘူးပေါ့နော်။ကားဆိုလည်းမကောင်းဘူးနော်။ပြောရဲဘယ်လုပ်ငန်းကောင်းလဲကောင်းတဲ့လုပ်ငန်းမရှိဘူးဖြစ်နေတ
ာ။စီးပွားရေးကိုရုတ်တရက်ဆွဲထုတ်ဖို့ဆိုရမှာအဓိကစိန်ခေါ်မှုအခက်ခဲတွေအများစွာရှိနေတဲ့အထက်ကလုံခဲ့တဲ့နှစ်ပေါင်း100ကျော်ကပြတ်ထန်းထားခဲ့တဲ့ခေတ်နဲ့မစီလျော်တော့တဲ့ဥပဒေတွေကိုပြန်လည်ပြင်ဆင်ရမှာကလည်းအဟန့်အတားကြီးတစ်ခုဖြစ်ပါတယ်။စနစ်ရန်နရားမှန်ကန်အောင်ပြုပြင်လှုပ်ဆောင်နေခြင်းစီးပွားရေးလက်ပတ်မှုတုံ့ဆိုင်သွားရတဲ့အခြေအနေကိုမန္တလေးမြို့ကစီးပွားရေးလုပ်ငန်းရှင်ဦးရဲမြတ်သူကလည်းအခုလိုထောက်ပြပါတယ်။
တချို့ဟာတွေအရင်တော့လုံးချင်တယ်လို့လုံးနေတဲ့ဟာတွေလုံးလို့မရတော့တဲ့ဟာတွေမှာရှင်းတတ်တဲ့ပိုင်းရှိတယ်။နောက်တစ်ပိုင်းကတကယ်လေရမဲ့ဟာတွေကတော့အလုံးမဖြစ်လို့နှေးပြီးလေးနေတဲ့ဟာတွေကတစ်ပိုင်းရှိရပါဘူး။အဲ့ဒီနှစ်ပိုင်းကတော့တက်စီဖြစ်နေပါဘူး။အဓိကတော့ဗျာကျွန်တော်တို့ကဘယ်လိုဖြစ်လဲဆိုတော့အမှန်တကယ်တမ်းက institutionalization ဖြစ်အောင်ကျွန်တော်တို့က system ပေါ်ကိုသွားကျင်တာ။ဒါပေမဲ့အဲ့ဒီ system ပေါ်ကိုရင်တော့ system ကြီးကလုံးလို့မရအောင်လုပ်ထားတဲ့ system ကြီးကဖြစ်နေတယ်။အဲ့ဒီ system ကြီးဖြစ်နေတော့သူအဲ့ system တိုင်းမလုပ်ဘဲနဲ့မိပေါင်းစုံနဲ့ကြော်ခွပြီးတော့ပေးကမ်းပြီးတော့သွားကြတာပေါ့ဗျာ။အဲ့ဒါကိုသွားကြတော့ဟိုအဲ့လိုလုပ်တဲ့လူတွေကပဲအဆင်ပြေတယ်ဆိုတော့မျိုးဖြစ်လာတာပေါ့အဲ့တော့အဲ့ဒီဟာတွေကနေပြီးတော့မှအဲ့လိုဟာမျိုးတွေလုံးလို့မရတဲ့ဆိုတဲ့ process ဆိုတော့ law အတိုင်းဆိုတဲ့ကိစ္စမျိုးနေထားကြီးနေဖြစ်လာတယ်အဲ့အဲ့ဒီဟာတွေဖြစ်လာတာကျွန်တော်တို့အားရတယ်ဒါပေမဲ့မအားရရတာကအဲ့ဒီ law တိုင်းဖြစ်တဲ့ချိန်မှာအဲ့ဒီ law တွေကဒီကလုံးလို့မရတဲ့နောက်မှနှေးကွေးတဲ့ international နဲ့စံနှုန်းမမီတဲ့ဟာမျိုးတွေဖြစ်လာပြန်တော့ဒါမှမဟုတ်ရှင်လဲသူကအရင်တုန်းကတော့အဲ့လိုပေးကမ်းပြီးတော့လုပ်တယ်ပြီးတော့လဲနေတာနေပြီးတော့သူကလဲလဲမလဲပဲနဲ့နှေးသွားပြီးတော့ဟာတချို့ဆိုလို့ရှင်ကဟိုသဘေးလိုက်ယူတော့မဟုတ်တော့ဘူးဒါပေမဲ့အလုံးမလဲဘူးဆိုတဲ့နှေးကုန်တာမျိုးတွေလုံးဝဖြစ်ဘူးဆိုတာမျိုးတွေဖြစ်လာတာရောရှိသွားတာပေါ့ဒါပေမဲ့ဘယ်လိုဖြစ်သွားလဲဆိုတော့တိတ်ကြီးတဲ့လူတွေကဝေမကစားသွားတယ်ဖြစ်နိုင်တယ်တိတ်ကြီးတဲ့လူတွေက cash flow ကမကစားတော့ဘဲနဲ့ရက်သွားတော့တိုက်ပြီးမှလဲ flow ပဲနှေးသွားသလားလို့ခံစားရလို့ဖြစ်သွားတာပေါ့
လက်တလောမှာတော့အစိုးရတည်းရဲ့စီးပွားရေးမူဝါဒတွေကအားရစရာမရှိသေးပဲစီးမီးတို့ကုထုံးသဘောမျိုးပဲတွေ့နေရသေးတယ်လို့မြန်မာနိုင်ငံနိုင်ငံရေးနယ်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအသင်းရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာမင်းညိုကမြင်ပါလေ
မူဝါဒလည်းလေခရှင်းပြောရင်တော့အဖြစ်ကိုရှာတဲ့မူဝါဒကိုဆွေးနွေးမှုမတွေ့ရဘူးလေဘယ်လိုခေါ်မလဲဟိုငါပုတ်တဲ့နေရာကိုငါသာချတဲ့အနေလောက်ပဲရှိနေတယ်နေသားမျိုးတွေ့နေရတာပေါ့အော်အဲ့ဒီအနေဒီမျိုးနဲ့တော့ကျွန်တော်ပြဿနာတွေကိုဖြေရှင်းလို့ဟိုမရနိုင်ဘူးဥပမာဆိုရင်ကြာအခုတမဝါမဆိုတဲ့ဝန်ကြီးဌာနချက်ကျဲဆောပါတော့တမဝါမစနစ်ကအရန်ဆိုရှယ်လစ်စံတော်လို့ဖြစ်တယ်ပဲပြောပြောဘာလို့ပြောပြောလဲတမားတွေရဲ့အတွက်ကိုဘယ်လိုနည်းနဲ့ကာဝယ်ပေးမလဲဆိုတဲ့ဥပဒေလည်းမရှိဘူးလေ
စီးပွားရေးပညာရှင်ဦးခင်မောင်ညူဘောဂဗေဒကလည်းအစိုးရတေဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ခြေလှမ်းတစ်တွေကိုလှုပ်ဆောင်ဖို့အသာထားအရင်လက်ကျန်စင်းဟောင်းတွေကိုတောင်းမရှင်းနေနိုင်သေးဘူးလို့ထောက်ပြပါတယ
်။ခုတည်းကတော့ဟိုတူတူကိုပေါ့လေနားလည်ပေးနေရတဲ့သဘောပဲ။ကိုကတော့အစတည်းကပြည်ပြောလေမပြောလင့်ထားဘူး။မပြောလင့်တော့ဆိုအပြောင်းလဲမှာတော့အပြောင်းအလဲကိုဖြစ်မယ်။သို့တော်လည်းပဲအခုတစ်ပြေတော့စီးပွားရေးကိစ္စနဲ့ပတ်သက်ရင်တော့စီးပွားရေးကအဓိကမကျသလိုဖြစ်ပြီးတော့အင်္ဂါရတိကကြရတယ်ဒီတစ်ပြင်တော့ငင်းဆိုင်ပေါ့လေငင်းတိုင်းမြို့သားရင်ကြစီရေကအခုလုံနေဟာဒီကကြရတယ်စီဝိုင်းမူဝါဒဆိုတော့မှသူကအဲ့ဒီဟာရဲ့လက်အောင်မှရှိတာနိုင်မှုဒီမြို့သားရင်ကြစီရေငင်းဆိုင်ပြီးမှစီဝိုင်းဆိုတဲ့ဟာမျိုးဆိုတော့စီဝိုင်းရဒုတိယဦးစားပေးနေရာမှာရောက်နေတယ်အဲ့ဒါလို့ဖြစ်နေတယ်တကယ်တကယ်ကဒီနေ့ကလက်ကျန်ဝင်အောင်ကိုမလုပ်နိုင်သေးဘူးလက်ကျန်အဆိုးပြုထားတဲ့ဟာတွေကိုလက်ခံနိုင်တဲ့အခြေအနေကိုလက်ခံတဲ့အခြေအနေကိုမရှိဘူးဒါအတိတ်ကပါပါပေါ့နော်အဲ့ဒီကလက်ကျန်ကိုကမရှင်းနိုင်သေးဘူးအဲ့တော့နားလည်လို့ရတယ်ဆိုတော့ဟာတို့လည်းအတွေ့အကြုံအတိတ်တစ်ခုအနေနဲ့ ဆိုတော့တော်တော်လေးချိန်စားတဲ့သဘောရှိရဲ့နောက်တစ်ခုကတော့သူတို့စဉ်းစားတာကပုံများတာပေါ့နော်ပတ်ဝန်းကျင်ကိုကျိုးသိအောင်မှုတို့လူမှုရေးကျိုးသိအောင်မှုတို့အဲ့ဒါတွေပါစဉ်းစားလာတယ်စဉ်းစားပြီးတော့နောက်တစ်ချက်ကအတူတူမရှိတဲ့ခါကျတော့နော်နိုင်ငံသားရင်းနှီးမြှုပ်နှံမှုကတကူအဆိုပြုတဲ့လူတွေတောင်မှမပေးနိုင်လို့ဖြစ်နေတယ်အစ်စ်လာဆိုတာပါထားပေါ့နော
်အစိုးရအနေနဲ့စီးပွားရေးခြေလှမ်းတွေကြဲကြဲလှမ်းဖို့ဘာတွေအခက်အခဲရှိနေပါသလဲအိန္ဒိယထိုင်းနိုင်ငံမှာ FDI လို့ခေါ်တဲ့နိုင်ငံခြားဒဏ်ရင်းနှီးမြှုပ်နှံမှုပမာဏဟာတစ်နှစ်ကို185ဘီလီယံလောက်စီးဝင်နေချိန်အမြန်မာနိုင်ငံမှာတော့ဘီလီယံ20တောင်အနိုင်နိုင်ဖြစ်နေစေပါဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ပါမောက်ခရှောင်းတာနဲကတော့အစိုးရအသည့်လက်ရှိကြုံတွေ့နေရတဲ့အခက်အခဲတချို့ကိုဒီလိုရှင်းပြပါမ
ယ် huge amount to do it's also I think you know quite a lot of people have been quite critical because of the time factor and
လောက်ဆောင်ရည်အများကြီးပါလူအတော်များများကအချိန်ယူနေတာများတယ်ဒီထက်ပိုပြီးမြန်မြန်ဆန်ဆန်လုပ်တင်နေစသဖြင့်စိတ်ပြည့်ညီညူဝေဖန်နေကြတဲ့အပေါ်မှာလည်းအပြည့်အဝနားလည်နိုင်ပါတယ်အဲတကယ်တော့အစိုးရဟောင်းထံကနေဘာတွေခြံထားရခဲ့တယ်လဲဆိုတာလေ့လာနေရတာနဲ့တင်အချိန်ကြာနေရတာပါတမရဦးသိန်းစိန်အစိုးရဟောင်းလက်ကနေအစိုးရဒေလက်ထဲကိုနိုင်ငံရေးအရာအသွင်ကူးပြောင်းမှုကောင်းမွန်ခဲ့တယ်ဆိုပေမဲ့စီးပွားရေးကဏ္ဍပိုင်းမှာတော့အစိုးရဒေအာဏာယူပြီးချိန်မှသာဘလို့အခြေအနေတွေရှိတယ်ဆိုတာအချိန်ယူပြီးတော့ရှာဖွေလေ့လာနေရတာဖြစ်ပါတယ်နိုင်ငံတော်မှာအကျွေးဘလောက်တင်နေတယ်လဲနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာကျွေးမီဘလောက်ရှိနေတယ်လဲအခြေအနေမှန်ကဘလို့ရှိတယ်လဲဆက်သဖြင့်အချိန်တိုင်းတာတစ်ခုထိယူပြီးလေလာအောင်ပါဒါတွေတိမှပဲအနာဂတ်အတွက်ရှေ့ဆက်ဖို့လှုပ်ဆောင်ရမှာဖြစ်ပါတယ်လို့ပမခရှောင်းတန်နဲ့ရှင်းပြသွားတာပါမြန်မာနိုင်ငံဟာလက်တလုံးမှာတည်ငြိမ်ဖို့အချိန်ယူကြိုးပမ်းနေရဆဲဖြစ်ပြီးပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းတွေအနေနဲ့လည်းတိုင်းပြည်ငြိမ်းချမ်းတည်ငြိမ်မှုရှိမှသာစီးပွားရေးလုပ်ငန်းတွေမှာရုံရုံကြည်ကြည်နဲ့ယင်းနှိမ့်မြုပ်နယ်လုတ်ကင်ကြမှာလည်းဖြစ်ပါတယ်ခင်ဗျာ